လူရောက်20နီးပါးလောက်ပါဝင်တဲ့ထိုင်းအရက်ဖက်အဖွဲ့အစည်းတို့မြန်မာတန်ယုံရှိဒီကနေ့ဆန္ဒပြခဲ့တာနဲ့ပတ်သက်လို့ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အလုံသမားရေးရာတာဝန်ခံဦးမင်းဦးက VOA ကိုအခုလိုပြောပါတယ်
။ဒီဆန္ဒပြရတယ်ဆိုတော့လည်းအများကြီးမဟုတ်ဘူးလေ။အဲသူတို့ဟိုလာကားနှစ်စီးလောက်နဲ့သူနိုင်ငံပေါ့နော်သူတို့နေဟာရဲ့အဲ site ကိုလာပြီးတော့ဖေးတာပေါ့နော်ဒီထဲမှာတောင်းတယ်ဒီတောင်းဆိုတဲ့ကလည်းမြန်မာတန်ယုံကိုတင်ပြီးတော့တောင်းဆိုတာပေါ့။ဒါမဲ့ဒီနောက်ပွင့်မှာသူ့ကိုဝင်ဖြစ်နေတဲ့အဲပြောရပါဘာကျေစကားနဲ့ပြောလက်နေရတာဘာမျိုးတွေရှိနိုင်တယ်ကနိုင်ငံရေးလေးဖြစ်နိုင်တယ်နောက်ပြီးတော့အဲကိုမြင်နိုင်တယ်မသိနိုင်တဲ့ဟာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေတော့ပဲရှိနိုင်ပါတယ်ဒါထိုင်းနိုင်ငံသားအများစုအနေနဲ့ဘလို့ဘာတားကြီးကလက်ခံနိုင်တဲ့ဟာမျိုးမဟုတ်ဘူးလေပြီးတော့အလုံးမကြီးဆိုင်ရာဟာဘယ်လိုကောင်းမလဲဥပဒေတွေအဲနောက်ကြားတန်းချက်တွေကလည်းတရားဝင်ထုတ်ပြန်လာတာနောက်နိုင်ငံတကာစာရင်းစာနှုန်းနဲ့အညီသူထိုင်းနိုင်ငံကနေအဲ့ဒါမှတူရတယ်ကွနာစီယာစီကိစ္စတွေအဆိုင်တွေဒါတွေပေါ့ဒါတွေကဘယ်လိုမှလုပ်လို့ရတယ်မဟုတ်လေဒီလိုမျိုးလုပ်တယ်ဆိုပမာတစ်ခုရဲ့အဲ့ဒီမျိုးသွားလုပ်ပါဆိုတော့လုပ်လို့မရတော့ဘူးဒီပြန်လုပ်မှလေးနိုင်ငံသားလုံးရဲ့အဲဥပဒေတွေအပေါင်းပြန်ပြန်ရမယ်ဆိုအဲ့ဒါတွေကလည်းဘယ်လိုမှကုတဲ့စိတ်ချတယ်မဟုတ်ဥပဒေပြင်တယ်လို့သဘောတူတယ်ဆိုတာသူတို့လွတ်တော်ထဲမှာနိုင်ငံရေးပါတီတွေကကျွန်တော်တွေလွတ်တော်ကိုဆွေးနွေးကြီးနိုင်ပြီးတော့မှတုံ့ပြန်ချက်တစ်ခုချရတာလေ
မြန်မာအလို့သမားများရဲ့တရားမဝင်လုပ်ရက်များကထိုင်းနိုင်ငံအတွက်ဂုဏ်သိက္ခာကိုကျဆင်းစေပြီးထိုင်းနိုင်ငံသားများရဲ့အလို့အကင်တွေလည်းဆုံးရှုံးနေရကြောင်းထိုင်းနိုင်ငံသားဆန္ဒပြသူတွေကပြောဆိုခဲ့ကြပါတယ်ဒါ့အပြင်ထိုင်းကနေမြန်မာနိုင်ငံသားတွေထွက်သွားဖို့တောင်းဆိုထားတဲ့စာတမ်းတွေကိုလည်းဆန္ဒပြသူတွေကကင်ဆောင်ထားကြတာပါဒီအဖွဲ့အစည်းတွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းထိုင်းလွတ်တော်ကိုတွားရောက်ပြီးမြန်မာနိုင်ငံသားတွေကိုအလို့လုခွင့်ရက်60သာပေးဖို့နဲ့ကိုဝင်ဆောင်အမျိုးသမီးလူ့သမားတွေကိုအလုလုခွင့်ပိတ်ပြီးနေရက်ပြန်မီးဖွားစီဖို့စတဲ့အချက်တွေကိုလည်းတွားရောက်တင်ပြခဲ့ကြပါတယ်။ဦးမင်းဦးကတော့ထိုင်းရောက်မြန်မာတွေဟာထိုင်းနိုင်ငံသားတွေမလုချင်တဲ့ခက်ခဲတဲ့အလုပ်ညစ်ပတ်တဲ့အလုပ်အနေနဲ့များတဲ့အလုပ်တွေကိုသာအများဆုံးလုကင်နေကြရတာဖြစ်တယ်လို့လည်းပြောပါတယ
်။ဘလို့မလုသူနိုင်ငံသားတွေမလုချင်တဲ့မလုချင်တဲ့အလုပ်တွေပေါ့လေပြောရမယ်ဆိုတော့အဲ့လိုမျိုးတွေကိုကျွန်တော်တို့ဟိုရှေ့ကျောင်းအလုပ်သမားတွေကလုကြတာဟုတ်ဒီကမှမြန်မာတော့အများစုသာသွားတယ်အဲ့ဒါကြတော့သူတို့ဒီဘယ်လိုခေါ်မလဲလုပ်ငန်းပေါ်မှာအဲ့လိုလုပ်သားရှားပါတဲ့ပြဿနာမျိုးဒါမျိုးကဖြစ်သွားမှာပေါ့
ထိုင်းနိုင်ငံထဲမှာရွှေပြောင်းလို့သမားတွေလုပ်ခွင့်မရှိတဲ့အလုပ်28မျိုးကိုသတ်မှတ်ထားတဲ့အထဲမှာဈေးရောက်နာလည်းပါဝင်ပါတယ်ဒါပေမဲ့လက်ရှိထိုင်းရောက်မြန်မာတွေဟာဈေးရောက်နာအပါအဝင်ကန့်သက်ထားတဲ့အလုပ်တွေကိုလုပ်ကင်တာတွေရှိနေကြတယ်လို့လည်းဦးမင်းဦးကပြောပါတယ
်အဓိကအားဖြင့်ကျွန်တော်ပြောမယ်28မျိုးဆိုတာအဲ့ဒါကလုပ်လို့မရတဲ့ဟာဒါပေမဲ့အဲ့လုပ်တော်တော်များမှာကျောင်းလုံးကမလေးရလောက်တာများတယ်ဒီဘက်ပိုင်းမှာဒီဘက်ကလာမှာနည်းနည်းကြည့်ကြည့်ရင်အမတွေ့တဲ့အချိန်မှာမြန်မာစောင့်တောက်ဆိုင်မြန်မာပတ်သက်တဲ့အဲဒီဝန်ဆောင်မှုလုပ်ငန်းတွေကနောက်တည်ယူပို့ဆောင်ရေးအဲ့ဒါတွေကတခູ່မှမမလုပ်လို့မရတဲ့ဟာ
မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်တာစီးပွားရေးခက်ခဲတာစစ်ဘေးဆက်တံနေနဲ့အပြင်းအကျပ်ဆက်မှုထမ်းရမယ့်ဥပဒေတွေကြောင့်အိန္ဒိယချင်းထိုင်းနိုင်ငံတွေကိုလူတွေအစုလိုက်အပြုံလိုက်ဝင်ရောက်လာကြတာလည်းဖြစ်ပါတယ်ရှင်